အရှပစ္စိဖိတ်ဒေတာတွေလူနဲ့တရိစံတွေမှာကြံ့ငဲ့တုပ်ပွေးယောဂါတွေစိုးရင်စရာကူးဆက်ပြန့်ပွားနေတဲ့အတွက်အရေးပေါ်ပူပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂဆန္ဒရိက္ခအစီအစဉ် FAO ကကြာတာပတင်းနေ့မှာတိုက်တွန်းလိုက်ပါတယ် H5N1 ယောဂါပိုးတွေချစ်ချဲပြင်းပြန့်ကူးဆက်လာနေပြီးတော့တောင်အမေရိကနဲ့အာနာတိကတိုက်ထီတောင်ရောက်လာပြီးတော့အရင်လိုမကူးဆက်ဖူခဲ့ဘူးတဲ့တော်ရင်တရိစံတွေမှာရောအိမ်မွေတရိစံတွေမှာပါကူးဆက်လာနေတယ်လို့ FAO ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အလွယ်တကူကူးစက်တတ်တဲ့ Novel A H5N1 ယောဂါကူးစက်မှုတွေကာယယောဂါအဆင့်ထိဖြစ်လာနိုင်တဲ့အနေအထားကိုတွင်မြင်နေရတဲ့အတွက်ဒေတာတွေပူပေါင်းပြီးတော့ကာကွယ်ထိန်းချုပ်ကြဖို့အရေးပေါ်လိုအပ်လာပြီလို့ FAO ကပြောပါတယ်။2023ခုနှစ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံမှာကြံ့ငဲ့တုပ်ကွေးကူးစက်ခံရသူအသေး73ဦးကိုတွေ့ရှိရပြီးတော့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့မှလည်းတွေ့နေရတယ်လို့ကုလသမဂ္ဂကပြောပါတယ်မင်းကောင်မြေဝန်ဒေတာထက်ကအင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတို့မှာကေဟဗီဒါစနစ်တွေအမျိုးမျိုးရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေကြတာပါအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလည်းကြံ့ငဲ့သုတ်ကွေးကူးစက်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့မှာတော့ H5N1 ရောဂါကူးစက်ခံရတဲ့သတင်းတွေမကြားရသေးဘူးလို့လည်း FAO ကပြောပါတယ်ကျင့်ရတဲ့ကွေယောဂါကြောင့်ကဘာတမလုပ်ငန်းသုံးသရိတ်ဆန်တွေအပါဝင်ငှက်နဲ့ကြောရိုးရှိတဲ့တော်ရင်သရိတ်ဆန်ဘီလီယံနဲ့ချီလက်တလုံးနဲ့အတွင်းတည်ဆုံခဲ့ရပါတယ်